ကိုဗစ်ရောဂါကာဝေးဆေးထိုးဖို့ငြင်းဆန်သူတွေကိုတပ်ဖွဲ့ဝင်တစ်ခါထုတ်ပယ်သွားမှဖြစ်ကြောင်းအမေရိကန်စစ်တပ်ကဗုဒ္ဓနေ့မှာလည်းပြောလိုက်ပါတယ်။ကိုဗစ်ရောဂါကာဝေးဆေးထိုးဖို့ငြင်းဆန်သူတွေကာဝေးဆေးမထိုးတဲ့အကြောင်းပြချက်ကိုလက်ခံတည်ပြုတာဒါမှမဟုတ်စဉ်းစားနေတဲ့ဖြစ်ကြောင်းအထောက်အထားမပြနိုင်တဲ့သူတွေကိုတာဝန်ကရက်စက်ပြီးအရေးယူနေအောင်တက်ဆိုင်ရာတမူးတွေချက်ချင်းဆောင်ရွက်ဖို့ညွှန်ကြားထားတဲ့အကြောင်းအမေရိကန်စစ်တပ်ကကြေညာချက်ထုတ်ပြန်လိုက်တာပါ။ဒီနေ့ကအမြင်နဲ့တပ်ဖွဲ့ဝင်တွေလက်ရှိတာဝန်ထမ်းဆောင်နေတဲ့အရန်တပ်ဖွဲ့ဝင်တွေအရာရှိလောင်းတွေအားလုံးနဲ့အကျုံးဝင်တယ်လို့လည်းပြောဆိုထားပါရဲ့။စစ်တပ်တခုအသိရှိမှုဟာလေ့ကျင့်သင်ကြားမှုတွေတာဝန်ပေးစီလွတ်မှုတွေနဲ့ရှင်းလင်းမှတိုက်ပွဲဝင်ပြီးအနံ့ရဖို့ပြင်ဆင်ထားတဲ့စစ်တီအပေါ်မှာမူတည်နေပြီးကာကွယ်ဆေးမထိုးတဲ့တပ်ဖွဲ့ဝင်တွေဟာစစ်တပ်အတွက်အန္တရာယ်ရှိလို့အသိအနေသာရှိမှုကိုထိခိုက်စေတယ်လို့လည်းအမေရိကန်စစ်တပ်အကြီးအကဲရှိခရစ်စတင်ဝါမတ်ကကြေညာချက်မှာပြောဆိုထားပါတယ်။အမေရိကန်စစ်တပ်ရဲ့ထုတ်ပြန်ချက်အရ2022ခုနှစ်ဇန်နဝါရီလ26ရက်နေ့ထိစီးရင်ရလက်ရှိတာဝန်ထမ်းဆောင်နေတဲ့စစ်တီရဲ့96ရာခိုင်နှုန်းနဲ့အရန်တပ်ဖွဲ့ရဲ့89ရာခိုင်နှုန်းဟာကာကွယ်ဆေးအပြည့်ထုတ်ပြီးဖြစ်ပါတယ်။ကျမကြီးအကြောင်းပြချက်နဲ့ကာကွယ်ဆေးမထိုးမနေအမိန့်ကနေကင်းလွတ်ခွင့်လျှောက်ထားသူ909ရောက်နဲ့6ရောက်ကိုလက်ခံခဲ့ပြီး656ကိုငင်းပယ်ထားသလို53ရောက်ကတော့စဉ်းစားနေဆဲဖြစ်ပါတယ်။ဘာသာရေးအကြောင်းပြချက်နဲ့လျှောက်ထားသူ2930ထဲမှာတော့အတိအကျလက်ခံသူတယောက်မှမရှိသေးဘဲ2644ရောက်ကိုစဉ်းစားနေဆဲဖြစ်ပါတယ်။